မေလ21ရက်နေ့ကစစ်စိုးရအာဏာပိုင်တွေရဲ့ဖမ်းဆီးခေါ်ဆောင်သွားခြင်းခံခဲ့ရသူအဖွဲ့ချုပ်အဖွဲ့ဝင်မဖြစ်ဦးတဲ့လွတ်မြောက်ဖို့ HIV AIDS ဝေဒနာတွေဆယ်ဦးစုပေါင်းပြီးဒီကနေ့မနက်ပိုင်းမှာတင်ငန်းညွှန်းမြို့နယ်ကကြောက်စာတော်ဗျာမှာဝတ်ပြုစုထုံးခဲ့ကြပါတယ် HIV AIDS ဝေဒနာရှင်28ဦးကိုလိုအပ်တဲ့စီဝါနဲ့စိတ်သက်ခွန်အားပါရှိစေဖို့မဖြစ်ဦးတဲ့ကကိုညီနေတာဖြစ်ကြောင်းဝေဒနာရှင်တွေအတက်စီဝါကိစ္စနဲ့အရာအလုံးဟာမဖြစ်ဦးတဲ့လွတ်မြောက်ဖို့လိုအပ်တာကြောင့်သူတို့တက်နိုင်တဲ့ဝတ်ပြုစုထုံးပွဲပြုလုပ်ရတာလို့မွန်ပြည်နယ်ရေးမြို့ကဝေဒနာရှင်မခင်ချူက RFI ကိုခုလိုပြောပြပါတယ
်မန်တီယူသိင်းရဲ့မြစ်တာတရားပေါ့နော်ဒါပေါ့နော်ကျမတို့တက်ရှိနေတာလည်းမန်တီယူသိင်းကဆက်ပြီးတော့ရှင်းမယ်ငွေရရတယ်ပေါ့နော်အဲ့ဒါကြောင့်မန်တီယူသိင်းလွတ်မြောက်ဖို့တော့ပေါ့နော်ကျမတို့ကနေရာနေလာပြီးတော့ဒီမှာဝေဒနာရှင်နဲ့ပူးပေါင်းပြီးတော့အခုလိုမန်တီယူသိင်းလွတ်မြောက်ဖို့အတွက်ကျမတို့တက်နိုင်သလားပေါ့နော်ဆင်းလာလို့တော့နေကြတာ
အခုမပြူတင်လွမြောက်ရေးဝိပုစုတောင်းသူတွေဟာမနေ့ကဝေဘာကီစေယုံကလွမြောက်လာတဲ့ HIV AIDS ဝေဒနာရှင်17ဦးတွေက10ဦးဖြစ်ပါတယ်အခုလ9ရက်နေ့ကအဲ့ဒီဝေဒနာရှင်17ဦးကိုသက်ဆိုင်ရာအာဏာပိုင်တွေကဝေဘာကီစေယုံကိုပို့ခဲ့ပြီးလူနာ3ဦးကိုသာဆေးပေးခဲ့တာဆေးတောက်ဖို့လိုအပ်တဲ့အခြားလူနာတွေကိုတော့ဆေးမပေးခဲ့ကြောင်းကြောင်တောင်းမျိုးတွေကဝေဒနာရှင်ကိုချော်ဆိုးနိုင်က RFI ကိုအခုလိုပြောပြပါတယ်ဒီခုကျွန်တော်တ
ို့ဝေဘာကီကဆေးပေးတယ်ဆိုတော့ကျွန်တော်တို့တော့ဝက်ပေးတယ်ဂျန်နဲ့15ယောက်ပဲဂျန်နေတယ်အဲ့ဒီ25ယောက်ကျတော့ဆေးရမျိုးလေးကျန်သူကကျွန်တော်တို့တော့တဲ့ဒီဆေးတော့ကျွန်တော်တို့ကဒီစီးယူယူလာယူခဲ့ရတယ်ညိုးမကြဘူးခင်ဗျအဲ့ဒီလိုကြောင့်ဒီကိစ္စလာတွေအကုန်လုံးပြည်နေသွားမှာပေါ့
မဖြစ်ဦးတဲ့ကိုသူမရဲ့နေရင်ကနေစစ်ဆူရအာနာပိုင်တွေကမေလ21ရက်နေ့ကခေါ်ဆောင်သွားခဲ့ပြီးအခုချိန်ထိဘယ်နေရာကိုရောက်ရှိနေတယ်ဆိုတာမသိရသေးတော့နဲ့အခုလိုမဖြစ်ဦးတဲ့ကိုဖမ်းဆီးခဲ့တာနဲ့ပတ်သက်လို့မဖြစ်ဦးတဲ့ရဲ့လွတ်ဖို့ကင်ဘက်တူဖြစ်တဲ့အဖွဲ့ချုပ်လူငယ်အဖွဲ့ဝင်ကိုရာသာက RFI ကိုအခုလိုပြောပြပါတယ်
မဖြစ်ဦးတဲ့ကိုဖမ်းဆီးထားတဲ့ကဘမလူမျိုးရဲ့အမတန်အမောင်နဲ့အမတ်ထားတဲ့သူတွေဘာလို့ရန်ပစ်ကြည့်ချင်သူတွေဘာလို့ကိန်းလာထားချင်ရင်းဆိုတဲ့ကိန်းလာတရားရဲ့ပြားရုပ်ကိုပါထောင်ချထားတယ်နဲ့သူပါတယ်လို့ကျွန်တော်ပြောနေမှာ
မဖြစ်ဦးတဲ့ကိုအာနာမိုင်တွေဖမ်းဆီးခေါ်ဆောင်သွားတယ်ဆိုတဲ့သတင်းကြောင့်ကြောက်ပရောင်းတောင်တွင်းကြီးရေနံကျောင်းကာမစတဲ့ဒေသတွေကမဖြစ်ဦးတဲ့စီကြွေးဆောက်ရှောက်ခဲ့တဲ့ HIV AIDS ဝေဒနာတွေရန်ကုန်မြို့ကိုတက်လာပြီးမဖြစ်ဦးတဲ့လွတ်မြောက်ရေးဝိပုစုတောင်းပွဲတွေမေလကွန်မန်းကစလို့ပြုလုပ်ခဲ့တာဖြစ်ကြောင်းပါခင်ဗျာ